တရုတ်နဲ့အမေရိကန်ကြားတစ်နှစ်နှစ်ကြိမ်ကျင်းပတဲ့ကိုယ်တော်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ဆဖို့နှစ်နိုင်ငံသဘောတူလဲကြပါပြီ။နှစ်နိုင်ငံကြားကိုယ်တော်ရေးပဋိပက္ခအရှိန်မြင့်တက်ခဲ့တာနဲ့ညသမ္မတဒေါ်နယ်ထရမ့်အစိုးရတက်တဲ့အစမှဒီဆွေးနွေးပွဲတွေကိုရပ်ထားတာပါ။အမေရိကန်တရုတ်စီးပွားရေးဆိုင်ရာဘက်ဆုံဆွေးနွေးပွဲပြန်ဆမယ်ဆိုတာကိုဇန်နဝါရီလ15ရက်နေ့မှာကြေညာမယ်လို့ဒီကိစ္စနဲ့နှီးစပ်တဲ့အမေရိကန်တာဝန်ရှိသူတူကပြောတဲ့အကြောင်း Reuters သတင်းမှရေးထားပါတယ်။အဲ့ဒီနေ့ဟာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်နေဖြစ်ပါတယ်။ဒီအစည်းအဝေးတွေပြန်ဆမယ်ကြောင်း The Wall Street Journal ကပထမဆုံးသတင်းရေးသားဖော်ပြတာပါ။ပုံမှန်အစည်းအဝေးတွေကိုအမေရိကန်ဘက်ကဗန်နိုင်းဝန်ကြီးစတီဗန်မနူချင်နဲ့တရုတ်ဘက်ကဒုတိယဝန်ကြီးလျူဟီတို့အသီးသီးဦးဆောင်ကြဖို့ရှိပါတယ်။တရုတ်စီးပွားရေးနဲ့အမေရိကန်ကိုပို့ကုန်ပမာဏဟာ2000ပြည့်နှစ်အစောပိုင်းကာလတွေမှာအချိန်အဟုန်နဲ့တိုးတက်လာတာနဲ့အမျှတနိုင်ငံကြားပေါ်ပေါက်လာတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့နည်းလမ်းတစ်ခုအနေနဲ့သမ္မတဟောင်း George W. Bush လက်ထက်ကစပြီးဒီတစ်နှစ်နှစ်ကြိမ်ဆွေးနွေးပွဲတွေကိုစပြီးကျင်းပခဲ့တာပါ။သမ္မတဘရက်အိုဘားမားလက်ထက်မှာလည်းဆက်ကျင်းပခဲ့တယ်လို့သမ္မတ Trump တက်လာပြီးနောက်ပိုင်းအစောပိုင်းကာလတွေမှာလည်းကျင်းပခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump အဆိုအရကတရုတ်နဲ့ဘိုးဘီထိတ်တိုက်တွေ့တဲ့ချင်းကပ်နီးကိုရွေးချယ်လှုပ်ဆောင်လာပြီးတဲ့နောက်ဆွေးနွေးပွဲတွေရပ်သွားခဲ့တာဖြစ်ပါတယ်။